ုက္ခတွေပြည်နယ်လက်ခံရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်အရဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခတွေဖြည့်ဆွဲရမယ့်ကိုယ်ရေးအချက်အလက်ပုံစံတွေကိုတစ်ဖက်အာဏာပိုင်တွေဘက်ကဖြန့်ဝေပေးတာမရှိဘူးလို့ပြည်နယ်ရောက်ရှိလာတဲ့ဒုက္ခတွေတချို့ကပြောပါတယ်။ရခိုင်ပြည်နယ်မောင်းတော့မှာကိုယ်တိုင်တွားရောက်တည်ငြိမ်ခဲ့တဲ့ကျမတို့ VOA မြန်မာပိုင်းသတင်းတောက်နေခါကနေပြီးတော့အကြောင်းစုံကိုပြောပြမှာပါ
။လေးရှားနိုင်ငံကိုတွားရောက်တာမှာဇာတိဥတုကြောင့်ဆက်လီပြပြီးရခိုင်ပြည်နယ်ကြတဲ့တောင်မြို့နယ်ပင်လယ်ကမ်းခြေမှာတွေ့ရှိခဲ့တဲ့ပင်စည်းဒုက္ခသည်တွေကိုလက်ရှိမှာတော့မြမအစိုးရဘက်ကငခုရပြန်လည်လက်ခံရေးစခန်းမှာခေါ်ထားပါတယ်။ပင်စည်းဒုက္ခသည်စုစုပေါင်းဟာ104ဦးရှိပြီးအမျိုးသားအယောက်40အမျိုးသမီးအယောက်60ပါဝင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသား12ဦးပါဝင်ပြီးကျန်းသားတွေကတော့မောင်နှောဒေသတွေမှာနေထိုင်ခဲ့သူတွေဖြစ်ပါတယ်။ဒုက္ခသည်ပြန်လည်လက်ခံရေးမြမနဲ့ဘင်္ဂလားဒေ့ရှ်သဘောတူညီချက်အရဒုက္ခသည်တွေပြန်လည်ဖြည့်ဆွတ်ပေးရမယ်။ကိုရင်းအချက်လက်ပုံစံတွေကိုတစ်ဖက်အာဏာပိုင်တွေဘက်ကဖြန့်ဝေပေးတာမရှိခဲ့ဘူးလို့ဒုက္ခသည်တွေကဗီဒီယိုကိုပြောပြပါတယ်။38နှစ်အရွယ်လေးစည်းဒုက္ခသည်အမျိုးသမီးမတ်ရှယ်ဟဲရာက
မရပါဘူး
။ဟုတ်အသက်40အရွယ်အဒူမာဒလာကလည်းအစိုးရလုပ်နေတဲ့ပြည်လဲလက်ခံရေးလုပ်ငန်းပိုင်းကိုတိကျစွာသိရှိခဲ့ခြင်းမရှိဘူးလို့ဆိုပါတယ
်။အဲ့ဒါကိုယူဆတဲ့
သဘောမျိုးမှန်တ
ယ်ဘူးတရားဟိုယူ
ဆတယ်။ဘာရောစားတဲ့ပေးတာမရှိပါဘူ
း။ဒီမြန်မာနိုင်ငံကနေပြီးတော့ဒီဘက်ကိုထွက်သွားတဲ့လူတွေကိုပြန်လက်ခံဖို့စီစဉ်နေတာမျိုးပေါ့သိထားမှုရှိ
တယ်။ဒီအညာလေဂျေဝင်းနေကျင်းတော့ဘူး။
ကြားရလို့ကြားရလို့မကြားဘူ
း။ဟိုဟောဘခဲလူဟိုနေတ
ယ်တကယ်လေးပါတယ်မှာပဲသူကမြင်ရတယ်
။ငကူရပြန်လေလက်ခံရေးစခန်းမှာကြည့်တ်ဆောင်ရနေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးဝန်ကြီးဌာနကဒုတိယဝန်ကြီးဦးစိုးအောင်ကသူတို့ကိုပြန်လေလက်ခံရေးနဲ့ပတ်သက်ပြီး VOA ကမေးမြန်းလာမှာတော့သူကခုလိုဖြေဆိုသွားခဲ့တာပါ။
ကျွန်တော်တို့ကလက်ခံရေးစခန်းရောက်တယ်လက်ခံရေးစခန်းမျိုးမှာစီစဉ်မှုတွေလုပ်မယ်သူမှုတွေလုပ်ရတယ်။ခြားစခန်းလာဖို့အောင်ပါမယ်လာဖို့အောင်ဒီလိုမှအမှန်ဒီလိုမှသူတို့ရဲ့လိုအပ်တာတွေပုံစံမျိုးရှိနေပြီးဒီလိုရတယ်အဲဒါဆိုင်ရာသူ့မျိုးတွေဥစ္စာမျိုးတွေရတယ်ဒီလိုမှလာတော့တော့လည်းပေါ်လာတဲ့သူများကလည်းလိုအပ်တဲ့သောက်ပံ့နေရှိတယ်။အဲဒါပြေးလိုက်မကာနာကြီးကဘောအဝိဇ္ဇေဘောဒီလိုဆောင်ပြီးဒီလိုစာအုပ်စာရွက်ပြီးတော့ဒီချင်းဆက်တရားစာတူပြီးဒီကစကားကိုရောက်ရောက်ရှင်းတော့လူတွေကတော့ချစ်ချင်
ပင်လာဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့တိမ့်နဲ့ချူတဲ့ဒုက္ခသည်တွေကိုနှစ်နှစ်အတွင်းနေရပြန်လေလက်ခံရေးအတွက်အစီအစဉ်သဘောတူညီချက်ကိုပြည့်ရဲဇန်နဝါရီလမှာပင်လာဒေ့ရှ်နဲ့မြန်မာနိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ကြပြီးတက္ကသိုလ်နိုင်ငံဘက်ကဒုက္ခသည်တွေပြန်လေလက်ခံရေးတေချာရှင်းလင်းပြတာမရှိတာကြောင့်တန့်ကြာမှုတွေရှိနေတယ်လို့မြန်မာအစိုးရဘက်ကဆိုပါတယ
်။ဒီခုကျွန်တော်တို့ဒီမှာလာတဲ့ခြာရီမှာသွားသွားလို့ပုံစံမျိုးတွေနဲ့ပြန်ဖြေတာအမကျေးဇူးရှိဒီကတော့စီမံခံရမှုစနစ်လိုဘက်ကနေရောမှာလည်းစီမံခံရမှုစနစ်ကိုလည်းပြုလုပ်ရဲဆိုတော့
ဒုတိယဝန်ကြီးဦးစိုးအောင်ကပြောပြသွားတာပါပြည်နယ်လက်ခံရေးအစီအစဉ်ကိုမြမအစိုးရဘက်ကပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကစတင်လက်ခံဖို့တရားဝင်ကြေညာထားခဲ့တာဖြစ်ပေမဲ့အခုချိန်ထိတရားဝင်ရောက်လာတာမရှိသေးပါဘူးပြီးခဲ့တဲ့ရက်ပိုင်းကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကနေပြည်နယ်ခိုးဝင်လာတဲ့လူ60ယောက်ရှိခဲ့ပြီးဒီလူတွေကိုမြမအစိုးရဘက်ကလာဝကဥပဒေနဲ့အရင်းယူဖို့မူလကလုပ်ခဲ့ပေမဲ့လူငယ်ချမ်းသာဝင်ပေးပြီးလက်ခံခဲ့ပါတယ်နေထိုင်ခဲ့တဲ့ကျေးရွာလေးစီပြန်လည်ပို့ပေးပြီးတဲ့နောက်မှာတော့10ယောက်ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်ထွက်ပြေးသွားခဲ့တယ်လို့အစိုးရကဆိုပါတယ်။မြန်မာအစိုးရရဲ့ပြောဆိုချက်အရတော့ဘလို့ပဲပြန်လည်ရောက်လာတဲ့သူတွေဖြစ်ဖြစ်သူတို့ကိုပြန်လည်စီစဉ်လက်ခံပေးသွားဖို့လုပ်သွားမှာဖြစ်ပြီးဒီလူတွေကိုနိုင်ငံသားစစ်ဆေးခံရမဲ့သူတွေကိုထုတ်ပေးတဲ့ MV ကတ်တွေထုတ်ပေးသွားမှာဖြစ်တယ်လို့ဆိုပါတယ်ရှင်။